ယူရောမှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းအတွက်တနင်္လာနေ့ကမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပေမဲ့ကုလသမဂ္ဂပြင်ဆင်ကော်မတီရဲ့ဗန္ဒာရေးဆိုင်ရာအတည်ပြုချက်ရယူဖို့လိုအပ်နေသေးတဲ့အတွက်မဲခွဲရက်ကိုရွှေ့ဆိုင်းလိုက်ရပါတယ်။အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြမှာပါ
။83ကြိမ်မြောက်အထွေထွေညီလာခံကြီးမှာခရိုင်းမီးယားဒေသနဲ့မြန်မာနိုင်ငံတွေရဲ့လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးတတိယကော်မတီကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းအမှတ်3နဲ့အမှတ်5ကိုဒီဇင်ဘာလ18ရက်တနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိပေမဲ့လိုအပ်တဲ့ဗန္ဒာရေးအသုံးစရိတ်ဆိုင်ရာအတည်ပြုချက်မရသေးတဲ့အတွက်ရွှေ့ဆိုင်းလိုက်ကြောင်းကုလသမဂ္ဂထွေထွေညီလာခံအလှည့်ကျသဘာဝပတိကအခုလိုကြေညာခဲ့ပါတယ
်။ And draft resolution 5 entitled Situation of Human Rights in Myanmar.is postponed to a later date.
မြန်မာနိုင်ငံလူ့ခွင့်ရေးချင်းနေဆိုင်ရာခေါင်းစဉ်အောက်ကဆုံးဖြတ်ချက်မူကြမ်းအမှတ်5အတွက်မဲခွဲဆုံးဖြတ်မှုကိုနောက်ရက်ဒီမှာလုပ်ဆောင်ဖို့ဖြေဆိုင်လိုက်ပါတယ်။လုပ်ဆောင်ရမယ့်အစီအစဉ်တွေအတွက်လိုအပ်တဲ့ငွေကြေးဆိုင်ရာနဲ့ပတ်သက်ပြီးပြင်ဆင်မှကော်မတီကပြန်လည်တုံ့တက်ချင်းလုံလုံလောက်လောက်ပေးဖို့အခုလိုဖြေဆိုင်တာပါ။ဆုံးဖြတ်ချက်မူကြမ်းအမှတ်3နဲ့5တို့အတွက်ပြင်ဆင်မှကော်မတီကဘတ်ဂျက်ချထားရေးဆိုင်ရာအတည်ပြုချက်ရယူခြင်းမှာပဲအထွေထွေညီလာခံကြီးကမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။
မြန်မာအရေးဆုံးဖြတ်ချက်ကိုနိုဝင်ဘာလ6ရက်နေ့ကတတိယကော်မတီမှာထောက်ခံမဲ142မဲ၊ကန့်ကွက်မဲ10မဲ၊ကြားနေမဲ26မဲနဲ့အတည်ပြုခဲ့တာဖြစ်ပြီးအခုလိုအတည်ပြုလိုက်တဲ့တတိယကော်မတီရဲ့အဆိုပြုချက်ကိုမဲခွဲပြီးမဆုံးဖြတ်ခင်ပြင်ဆင်မှကော်မတီရဲ့ဗန္ဒာရေးဆိုင်ရာအတည်ပြုချက်ရယူဖို့အတွက်လိုအပ်တာဖြစ်ပါတယ်။အခုလိုဆုံးဖြတ်ချက်အတွက်ဗန္ဒာရေးဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကတောင်းခံထားတဲ့2017-2019အသုံးစီကိုတော့အခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာပဲဒီဇင်ဘာလ14ရက်တောက်ကြံနေ့ကတင်ပြခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Miss Christine Krishna Bugna နဲ့သူ့ရဲ့ရုံးတွေအသုံးစီကိုလည်းအခုလိုတောင်းခံခဲ့တယ်လို့ပြင်ဆင်မှကော်မတီရဲ့25ကြိမ်မြောက်အစည်းအဝေးမှာယာယီစင်းကိုင်Chandru Ramunithan ကတင်ပြခဲ့ပါတယ်
။ The Secretary General proposes additional resources in the amount of $1,232,300 to cover the salaries of 5 positions of the Office of Special Envoy on Myanmar.
အတွင်းမှုချုပ်ကနောက်ထပ်ကုန်ကျစရိတ်ဒေါ်လာ $1,032,000 ကိုတောင်းခံတဲ့နေရာမှာမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကိုယ်စားလှယ်ရုံးရဲ့ယာရု5ခုလစာဝန်ငွေပါဝင်တခြားပတ်သက်တဲ့ကုန်ကျစရိတ်တွေတွေ့လဲဖြစ်ပါတယ်။2019ဘဏ္ဍာရေးနှစ်အတွက်အထူးနိုင်ငံရေးလုပ်ငန်းစဉ်များကောင်းစဉ်အောက်မှာဒီအသုံးစရိတ်အတွက်သဘောတူညီမှုရဖို့တောင်းခံတာဖြစ်ပါတယ်
။မနစ်ကမြန်မာနိုင်ငံကနေရွန်ဂျာသိမ်းနဲ့ချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလိုမှုကြောင့်နိုင်ငံတကာရဲ့အာရုံစိုက်မှုတွေခံလာရပြီးကုလသမဂ္ဂကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်။ဒါပေမဲ့အခုလိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ဆုံးဖြတ်ဆောင်ရွက်မှုတွေဟာနိုင်ငံရေးအရာလှုပ်ဆောင်မှုတွေဖြစ်တယ်လို့မြန်မာဘက်ကမြင်တယ်လို့မြန်မာနိုင်ငံဟာကုလသမဂ္ဂစနစ်အနည်းဆုံး9ခုလောက်ရဲ့စောင့်ကြည့်ဝေဖန်မှုကိုခံနေရပြီးဒီစနစ်တွေကြောင့်မလိုအပ်တဲ့လုပ်ရက်တွေမြင်လာရတယ်လို့မြန်မာကိုယ်စားလှယ်ကပြင်ဆင်မှကော်မတီကိုအခုလိုပြောပါတယ
် Today Myanmar is under the scrutiny of at least 7 UN mechanism a special reporter on the situations of human rights in Myanmar
ဒီမြန်မာနိုင်ငံဟာကုလသမဂ္ဂစောင့်ကြည့်မှုအနည်းဆုံး9မျိုးနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွေးစုံစမ်းစစ်ဆေးရေးမှူးတဦးကို1992ခုကစလို့လူ့ခွေးကော်မရှင်ဆုဖြတ်ချက်58အရဇက်တိုက်ခန့်အပ်ခဲ့တာတွေ့ရပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေကော်မရှင်ကိုလည်းမေလ30ရက်2019လူ့ခွေးကော်မရှင်ဆုဖြတ်ချက်34မြင်းဆောင်22အရဖွဲ့စည်းမတည်ခဲ့ပါတယ်ဒါအပြင်82ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကြီးကမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအဆုံးဖြတ်ချက်ကိုမဲခွဲထောက်ခံခဲ့ကြပါတယ်။အဲ့ဒီဆုံးဖြတ်ချက်အရတွင်မှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးကိုခန့်အပ်ခဲ့ပါတယ်။မကြာသေးမီကလည်းလူ့အခွင့်အရေးကောင်စီနေနဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေကိုစောင့်ကြည့်ဖို့စနစ်တရချမှတ်ခဲ့ပါတယ်။ကုလသမဂ္ဂရဲ့တခြားဘယ်အဖွဲ့ဝင်နိုင်ငံတွေမှဒီလိုလူ့အခွင့်အရေးစောင့်ကြည့်ခံရတဲ့စနစ်တွေလောက်များတဲ့အခြေအနေနဲ့စောင့်ကြည့်မခံကြရပါဘူး။ဒီ EU ဆောင်ရွက်မှုအလုံးကိုကြည့်မယ်ဆိုရင်လိလရေးစနစ်တွေမှာလုပ်ငန်းရှင်တွေဟာမလိုအပ်ဘဲထပ်နေတာကိုတိတာစွာတက်တည်ပြလိုက်တာပဲဖြစ်ပါတယ်
။ကုလသမဂ္ဂရဲ့အခုလိုထပ်နေတဲ့စနစ်တွေကြောင့်မလိုအပ်ဘဲတိတ်ညားနေတဲ့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာတောင်းခံထားတဲ့2018-2019အတွက်ကုန်ကျစရိတ်တွေဟာ ကုလသမဂ္ဂရဲ့ရှားပါလာတဲ့ရန်ပုံငွေကိုဖြုံးလိုက်ရကြောင်းနေတယ်လို့လည်းမြန်မာကိုယ်စားလှယ်ကတင်ပြခဲ့ပါတယ်
The resolution A73477 contains budget allocations for multiple mechanisms on Myanmar
ကုလသမဂ္ဂဆုံးဖြတ်ချက် A3400 မှာမြန်မာနိုင်ငံကိုလေးလာဆောင်ချည်ရေးအတွက်ကုလသမဂ္ဂရဲ့အတုံးစီရထားချက်တွေပါဝင်ပါတယ်ဒီအထက်မှာအထူးစုံစမ်းစစ်ဆေးရေးမှုတူခံအဖို့အချက်လေရှာဖွေရေးအဖွဲ့ရဲ့လုပ်ငန်းစဉ်တွေအပြင်မကြာမီကချမှတ်လိုက်တဲ့တီကြလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်တို့ပါဝင်ပါတယ်ဆက်လက်လှုပ်ဆောင်လျက်ရှိတဲ့တီကြလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်တခုတည်းအတွက်ပဲအမှုတန်း62ဦးလိုအပ်မှာဖြစ်ပြီးလက်ထောက်အတွေ့အမှုချုပ်တဦးကဥဆောင်ရမှာဖြစ်ပါတယ်အဲ့ဒီအတွက်ဒေါ်လာ26သန်း9သိန်း 33,800 ကုန်ကျမှာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဖွဲ့စည်းကြီးရဲ့ဗန္ဒာရေးအခြေအနေနဲ့ပတ်သက်လို့တိတ်ကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းမြန်မာနိုင်ငံအနေနဲ့သိရှိရပါတယ်။ဒါအပြင်နှစ်အစပိုင်းမှာတွင်ပဲလူငွေပြမှုတွေတိုးနေတာလည်းတွေ့ရပါတယ်။ဒီအခြေအနေတွေအောက်မှာနိုင်ငံတနိုင်ငံတည်းအပေါ်မှာလေးလာစောင့်ကြည့်ဖို့စနစ်အမျိုးမျိုးချမှတ်ခြင်းဟာဒီဆုံးဖြတ်ချက်ကိုကမကဋ္ဌပြုတင်သွင်းကြတဲ့နိုင်ငံတွေရဲ့နိုင်ငံရေးအကျိုးကိုရှေ့ရှုပြီးကုလသမဂ္ဂရဲ့ရှားပါးလာတဲ့အသုံးစိတ်ကိုဖြုတ်တီးရရောက်တယ်လို့ဆိုနိုင်ပါတယ်။
ဒါအပြင်မြန်မာနိုင်ငံဘက်ကလူခွင့်အခြေအနေဆိုင်ရာပုံမှန်ကောင်းမွန်အောင်လှုပ်ဆောင်နေမှုတွေအတွက်ကုလသမဂ္ဂရဲ့အားပေးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်တယ်လို့လည်းပြောပါတယ်